အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာဆွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းအောင်းမြင်းမြင်းလေထီးခုန်နိုင်ခဲ့တဲ့အကြောင်း Righteous သတင်းသဘောကိုအခြေခံပြီးပြောပြပေးပါတော့။2020ဩဂုတ်လ25ရက်အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံပင်းလေတဲ့အခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးဆွင့်သုံးဆိုလာလေယာဉ်နဲ့လေထီးခုန်လာကိုစစ်ဝင်စစားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ဆိုလာစထရက်တပ်စ်လေယာဉ်ပေါ်ကနေခုန်ဆင်းလာတဲ့လေထီးကုန်သမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
။ Le premier homme à avoir sauté dans l'histoire de l'aviation à avoir sauté en parachute.
ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေဆွမ်းအင်သုံးလေယာဉ်ကနေအောင်းအောင်းမြင်းမြင်းလေထီးခုန်ဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြင်းထန်ပါသားနဲ့ပြောသွားတာပါလေထီးခုန်သမားကဆွစ်ဇာလန်နိုင်ငံသားရာဖေးတမ်ဂျန်ဖြစ်ပါတယ်သူဟာဆိုလာစထရက်တပ်စ်ဆိုလာလေယာဉ်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတဲတဲ့လေယာဉ်မှုတဦးလည်းဖြစ်ပါတယ
် Yeah today there is mini first I think but the most important is the first time ever
သမားတို့ဒီအောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီနေ့အောင်မြင်မှုကနေဆွမ်းအင်တုံးဒီညနေကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အာကသံကြီးအတွက်အပြောင်းအလဲတွေကိုဖြစ်လာခြင်းနိုင်ပါတယ
်သူကနေအောင်ကြီးဆွမ်းရင်လို့တန့်ရှင်းတဲ့ပြန်ပြည့်ငယ်ဆွမ်းရင်ကိုဝေဟင်အမြင့်ခုန်လာအပါဝင်အာကသံကြီးမျိုးစုံမှာသုံးဖို့အတွက်ကြိုးစားနိုင်ရဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
And also, that was the first time that we did a solar skydive. You know, I climbed with the energy coming from the solar cells of the plane. I mean, when I go down, when I...
ဒီလေယာဉ်ကနေအောင်ကြီးဆိုလာဆွမ်းအားကိုတုံးလာကြောင်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးပေါ်ကိုပြန်တက်တဲ့အခါလေယာဉ်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးပေါ်ကနေခုန်ဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲတုံးတဲ့သဘောပါ
။သူ့လေယာဉ်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်းအောင်းမြင်းမြင်းနဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ကြီးဆွမ်းအင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်။ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကမ္ဘာတစ်ပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ဆွစ်ဇာလန်နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်။ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ကြီးဆွမ်းအင်ကိုသုံးပြီးပြန်တန်းပြရတာပါ။ဒီ foundation ကိုအဲ့ဒီလေယာဉ်မောင်းခဲ့တဲ့သူတဦးဖြစ်တဲ့ Dr. Bertrand Pickett ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲထီထောင်သူကသူနဲ့သူမောင်းနေခဲ့သူလေယာဉ်မူ Andre Boschbach ဖြစ်ပါတယ်သူတို့အဖွဲ့ဟာပြန်ဖြစ်မြဲဆွမ်းအင်တွေကနေအောင်ကြီးဆွမ်းအင်ကိုကမ္ဘာတစ်လောမှာတင်းတင်းကြပ်ကြပ်သုံးနိုင်တဲ့ Solar ဆွမ်းအင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ် Solar Impulse လေယာဉ်လိုနေအောင်ကြီးဆွမ်းအင်သုံးနဲ့ Solar Stratos လေယာဉ်ဟာနေအောင်စီးလေယာဉ်ဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုတိုက်ဘက်ထရီတွေကိုဆီထားတာပါဒီဘက်ထရီတွေကိုနေအောင်ကြီးကနေထုတ်ယူရဲ့စွန့်ရင်နဲ့အားပြန်ပြီးဖြည့်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်တောင်ဂျန်ကတော့ကျဲတဲ့လေယာဉ်ဟူတာဝန်လည်းရှိပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရန်ပေ9000လောက်အမြင့်ကနေပြန်တန်းနေခြင်းမှာတောင်ဂျန်ကခုန်ဆင်းခဲ့တာဖြစ်ပါတယ်သူခုံဆင်းချိန်ကလေယာဉ်ဟာတနအီကိုမိုင်တရာနှုန်းနီးပါးနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we did not know how the plane will fly
လေယာဉ်တောင်းပါမမကျွန်တော်ကခြေထောက်နဲ့အကြကြီးရနေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေယာဉ်များကဘယ်လိုဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေယာဉ်တွေကနေအပြင်ကိုထွက်လိုက်ကြည့်တာနဲ့သူ့ကိုမကန့်မိအောင်သတိထားပြီးအမြန်ခုံဆင်းရပါတယ်ဆူလိုရာကတော့လေရင်ထဲကနေထွက်ပြီးပြီးချင်းအလိုက်တင့်ခုန်ချရတာပါဒါကတကယ်ကိုအားအသင့်စရာပ
ါဟုတ်ပါတယ်ဒါဟာပထမဆုံးခုန်ချတာဖြစ်တဲ့အတွက်ဆူလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာလဲသူတို့စမ်းတန်နေတဲ့ဆူလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစသူတို့မသိတာတွေကအများကြီးပါ
Of course it is a big challenge with the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စင်ကုန်မှုတစ်ခုပါကမ္ဘာမှာနေအောင်ကြီးဆွမ်းအင်နဲ့သွားတဲ့ဒုတိယမြောက်နေအောင်ကြီးလေယာဉ်ပုံစံလည်းဖြစ်ပါတယ်။ဒါကြောင့်တခုခုမှာသွားဖို့ဖြစ်နိုင်ကြီးကသိပ်များပါတယ်။ဆိုတော့ကံကောင်းဖို့လည်းလိုတာပေါ့လေ။ဆိုလိုတာကရာသီဥတုကောင်းဖို့လိုလေယာဉ်ဘာပြဿနာမှမတက်ပဲရွှေရွှေရွှေရွှေဖြစ်ဖို့လိုကံကောင်းဖို့ပေါ့
သူတို့ကံကောင်းပါလေ။ဒါဒီဥရုကလည်းအဆင်ပြေပြေနဲ့တာတာရရာရှိခဲ့တာပါ။လင်းရင်ဟာလည်းသူတို့ project လုပ်နေတဲ့သင်ကလေးတဲ့အခြေစိတ်စချမ်းသာမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေ။ဒါအပြင်သူတို့ဆန္ဒဖြစ်တဲ့ပြန်တိမြင်ဆိုင်ကိုလူတွေတွင်တွင်ကြည်တဲ့တုံးချဖို့ကိုပါကြောင်ညာပြီးတာဖြစ်သွားတာပါ။ Sky diving ကိုဝင်းရင်အမြင့်ခုံအောင်စားနည်းမျိုးတွေအတွက်ကဘာကြီးပုံလေးလာစေတဲ့ဖန်လုံရင်တန်းဝင်မတုံးပဲပြန်ပြင်းမြန်းဆွင့်ရင်တုံးတဲ့လင်းရင်တွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကညွှန်းလင့်ထားတာဖြစ်ပါတယ်။သူတို့အဖွဲ့က2022ခုနှစ်မှာဆိုလာဆွင့်ရင်တုံးလင်းရင်နဲ့ကဘာလေလူအထက်လွှာဖြစ်တဲ့ Stratosphere အလွှာရှိရာဝင်းရင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြုတ်ပါရည်ရွယ်ချက်ရှိပါတယ်။လေလူအထက်လွှာဖြစ်တဲ့ Stratosphere အလွှာဟာကဘာကနေအမြင့်အကွာဝေးအားဖြင့်ရှင်းမိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေစုစုစုပေါင်းရင်၄ပုံ၃ပုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးစွာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေစုအထက်လွှာထဲမှာရှိတဲ့အိုဆုံးစွာဟာကမ္ဘာမြေပေါ်ကပင်တွေ၊သံဃာတွေအတွက်အန္တရာယ်ပေးနိုင်တဲ့မျိုးကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေ၊သံဃာတွေရှင်တန်ရင်းမှာသူကတိတ်ကိုအေးပါပါတယ်။နေရောင်ကြီးကနေလာတဲ့ချင်းအလွန်ရောင်ကြီးကိုဆုပ်ယူတဲ့အတွက်လဲStratosphere အလွှာမှာအမြင့်ပိုင်းရောက်ပြီးအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတဲကို Solar ဆွမ်းရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက် Solar Stratos အဖွဲ့ကစူးစမ်းနေတာပါ
။ The goal, the final goal of this project is to go to the stratosphere. To be the first
deep project အတွက်ကျွန်တော်ရည်မှန်းချက်ကတော့ Stratosphere လို့ခေါ်တဲ့အထက်လေလူတွေရောက်အောင်နေရောင်ခြည်ဆွမ်းအင်တုံးရင်နဲ့ပထမဆုံးသွားနိုင်ဖို့ပါ
။ Solar လေကလည်းပထမဆုံးလေမီးခုံတူဖြစ်တဲ့ရာဖာဒမ်ဂျန်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲညှနာလိုက်ရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်။